တမောဆိုမြို့နယ်ကအခြေအနေမအီတန်စင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ရခိုင်ဘက်မှာအဖမ်းစည်းခံရတဲ့အခြေအနေသတင်းကိုပြောပြပေးကြပါတယ်ရခိုင်ပြည်နယ်တောင်ပိုင်းကမြို့နယ်တချို့မှာရခိုင်တိုင်းရင်းသားလက်နက်ကင်တပ်အေအေနဲ့ဆက်ဆက်တဲ့ဆိုပြီးတော့မြန်မာစစ်တပ်ဘက်ကနေပြီးတော့ဖမ်းဆီးတဲ့စီးပွားရေးလုပ်ငန်းရှင်တွေနောက်ဒေသခံတွေဒီရက်ပိုင်းမှာတိုးလာနေတဲ့အကြောင်းဖမ်းဆီးခံရသူတွေနဲ့နှီးစပ်သူတွေကပြောဆိုပါတယ်ရမ်းကျဲမှာဆိုရင်လည်းဒီလအထဲမှာကိုဒေသခံပြည်သူ20နီးပါးအထိဖမ်းဆီးခံထားရတယ်လို့ဖမ်းဆီးခံထားရတဲ့မိသားစုဝင်တွေကပြောပါတယ်ဒါအပြင်တခြားမြို့နယ်တွေမှာလည်းအလားတူဖမ်းဆီးမှုတွေရှိနေတာပါရခိုင်ပြည်နယ်အတွင်းကဖမ်းဆီးမှုအခြေအနေသတင်းပေးပို့ချက်ကိုတော့ကိုစံကျော်ကပြောပြပေးထားပါတယ်
ရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့မြန်မာစစ်တပ်အကြားတကြောပြန်တိုက်ပွဲတွေပြင်းထန်လာတာနဲ့အမျှစစ်ကောင်စီဘက်က AA အဖွဲ့နဲ့ဆက်ဆက်တယ်ဆိုပြီးဒေသခံတွေကိုတိုးပြီးဖမ်းနေရပါဖမ်းဆီးခံသူတွေထဲမှာရခိုင်စီးပွားရေးလုပ်ငန်းရှင်တွေဆရာဝန်တွေနဲ့ဒေသခံတက်ကြွလှုပ်ရှားသူတွေပါဝင်ပါတယ်ရခိုင်တောင်ပိုင်းကရံမြဲမြို့ပေါ်မှာဆိုရင်ဒီလအတွင်းမှာပဲရခိုင်လက်နက်ကိုင်အဖွဲ့နဲ့ဆက်ဆက်တယ်ဆိုပြီးဖမ်းဆီးခံထားသူ20နီးပါးရှိတယ်လို့ဖမ်းဆီးခံသူတွေကိုစီးရင်ပြုစုထားတဲ့ရံမြဲမြို့ခံသူကပြောပါတယ်
ဟုတ်ကဲ့ပါခင်ဗျာ။ဒီလတဲ့မှာဒီတော့ကနေပြီးတော့ပထမဆုံးဒီချိန်နေတယ်ကျွန်တော်တို့ဒီ ASEAN site တွေဆိုပြီးတော့ဒီတော့ပထမကျွန်တော်တို့ဒီပြည်သူမြောက်ကိုဖမ်းဆီးသွားပါတယ်ကွာ။ပြီးလို့ရှိရင်ဒီပဒင်းချလာပြနေရလေဒီတော့ဒီကျွန်တော်မျိုးကနေဒီစနေမျိုးကိုကုမျိုးကိုပြန်ကြတဲ့ဒီပစ္စည်းတန်တဲ့ဇာတ်တွေလာဝယ်တဲ့စားသီးကိုဒီတော့လမ်းမှာတားပြီးတော့စစ်ဆေးလုပ်ပြီးတော့အဲ့မှာလည်းပြည်သူ၄ယောက်ကိုဖမ်းဆီးသွားပါတယ်ကွာ။ပြီးတော့ဒီကျွန်တော်တို့ပြီးခဲ့တဲ့2ရက်လောက်ကလည်းအဲ့မှာဒီတော့ဒီနေခင်းဖက်အဲ့မှာစစ်ဆေးလုပ်ပြီးဆိုပြီးတော့ wash show တခုကိုဝါချစ်တခုကိုဝင်ရောက်စီးနေပြီးရဲ့ဒီအဲ့မှာလာကလာပြင်နေတဲ့လူတွေရောပြီးရဲ့အဲ့နောက်ပေါင်းရန်လူတွေရောအကုန်လုံးကိုတိတ်ကြုံဖားသွားတာနဲ့ပေါင်းလို့ရှိရင်တော့ပေါ့အနည်းဆုံးလူ16ယောက်ကနေ18ယောက်လောက်အထိတော့ရှိပြီကွယ်သူတို့ဖမ်းဆီးထားတဲ့ဟုတ်ကဲ့ပါခင်ဗျာ
ဖမ်းဆီးခံထားသူတွေထဲမှာပြီးခဲ့တဲ့စနေနေ့ကဖမ်းဆီးခံထားရတဲ့အသက်20အရွယ်မောင်နိုင်လင်းဦးတယောက်လည်းပါဝင်တယ်လို့မိသားစုဝင်တွေကပြောပါတယ်စစ်ကောင်စီကသူ့အဖေကိုလာဖမ်းတဲ့အချိန်အဖေမရှိတာကြောင့်တားဖြစ်သူမောင်နိုင်လင်းဦးကိုဖမ်းဆီးသွားတာဖြစ်ပြီးအခုအချိန်ထိအဆက်အသွယ်မရသေးဘူးလို့လည်းဖမ်းဆီးခံရသူရဲ့မိသားစုဝင်တူကပြောပါတယ်
။ဟုတ်ကဲ့အခုလွတ်လွတ်စေထည့်တဲ့သူနဲ့အဆက်အသွယ်မရသေးဘူးခင်ဗျာ။သူ့ကိုဖမ်းဆီးသွားတဲ့နေ့ကတော့15ရက်နေ့ဟိုနေ့လေပိုင်း2နာရီခွဲ3နာရီဝန်းကျင်လောက်မှာအင်ကိုလာဝိုင်းပြီးတော့ဟိုဖမ်းတာပါခင်ဗျာ။ဒါပေမဲ့သူ့ကိုအဓိကဖမ်းတာမဟုတ်ပါဘူး။သူ့အဖေကိုအဓိကလာရှာတာပါ။ဒါပေမဲ့သူ့အဖေကအိမ်မှာမရှိလို့ရှိတဲ့သူ့တော့ကိုတခါလေးခိုးတော့တာပါ။ဒါပေမဲ့အိမ်မှာသူ့အဖေသုံးတဲ့ဖုန်းတလုံးရယ်နောက်သူ့အမေဖုန်းတလုံးရယ်အဲ့ဒါပါနဲ့လို့ဟိုစစ်တပ်ကဖမ်းဆီးသွားတဲ့ဒီနေ့အထိဆိုရင်3ရက်ရှိပြီ။3ရက်မြောက်ဆိုတော့သူနဲ့လည်းအဆက်တွေမရဘူးဗာမလေးတွေ့သူနဲ့တွေ့ခွင့်လည်းမရှိဘူးဆိုတော့သူ့အတွက်အရေးဆွေးရင်ပါတယ်သူ့ကိုမတရားနှိုက်ဆက်မှာတတ်ပလိုက်မှာကိုအရေးဆွေးရင်ပါတယ
်လက်ရှိမှာလည်းရန်ကျဲမြို့ပေါ်မှာမြန်မာစစ်တပ်ကနေအိမ်တွေကိုဝင်စစ်တာတွေနဲ့လမ်းစုံလမ်းကွာတွေမှာစစ်ဆေးတာတွေလုပ်နေပါတယ်မြို့ကန်တွေအနေနဲ့စိုးရင်ကြောက်လန့်နေကြတဲ့အကြောင်းရန်ကျဲမြို့ကန်တို့ကပြောပါတယ
်ဟိုကျွန်တော်တို့ပြောချင်တာတော့ကိုရာဒီအေးဆိုတဲ့လေကိုအဲ့မြို့ထဲမှာစခန်းလေးရှိတာမဟုတ်ဘူးနေတာလည်းမဟုတ်ဘူးကိုရာအခုကအေအေကနေပြီးတော့ဒီမျိုးနဲ့ဘလောက်မှမွေးတဲ့နေရာကိုသူတို့ရှိတယ်ဆိုတာသူတို့လည်းသိပါတယ်ပေါ့တီးတဲ့နေရာမှာသူတို့စစ်သားချင်းဖြေရှင်းမှုမလုပ်ဘဲနဲ့ဒီဘာမှလည်းနဲ့မရှိတဲ့ကျွန်တော်တို့ဒီအရာသပ်ပြည်သူတွေအပေါ်မှာပြစ်မှတ်ထားပြီးတော့ဒီလိုမျိုးတွေလုပ်နေတယ်ဆိုတာဒါကတော့သူရဲဖို့ကြောင့်တဲ့လောက်ရည်လိုပဲကျွန်တော်တို့မြင်မိပါတယ်ပေါ့
ရခိုင်တောင်ပိုင်းကတောင်ကုန်းမြို့နယ်မှာလည်းစီးပွားရေးလုပ်ငန်းရှင်၃ဦးကိုဒီရက်ပိုင်းအတွင်းမှာပဲစစ်ကောင်စီကဖမ်းဆီးထားတယ်လို့ကြောက်ဖြူအပါအဝင်စစ်တွေနဲ့အခြားမျိုးနယ်တွေမှာလည်းဒေသခံအတော်များများကိုအေအေအဖွဲ့နဲ့ဆက်ဆက်တယ်ဆိုပြီးစစ်ကောင်စီကဖမ်းဆီးထားတယ်လို့ဒေသခံတွေကပြောဆိုကြပါတယ်။ရခိုင်အရေးကြွမ်းကျင်သူတူဖြစ်တဲ့ဦးဖေတန်းကတော့ရခိုင်ပြည်သူတွေအကြားအေအေအဖွဲ့ပေါ်ထောက်ခံမှုမရှိအောင်စစ်တပ်ဘက်က6လက်နက်နီးကိုတုံးနေတာလို့မြင်တဲ့အကြောင်းသုံးသပ်ပြောဆိုပါတယ်
။သူတို့ကတော့အစိမ်းရောအကြမ်းရောအကုန်လုံးကိုဖမ်းနေတယ်ပတ်သက်တဲ့လူတွေရှိမယ်တန်တရားဖြစ်တဲ့လူတွေရှိမယ်အဲဒါပြည်သူလူထုကိုတက်တက်ဖိအားပေးပြီးတော့ကြက်ကင်တဲ့သဘောညမင်းဆွေးတဲ့သဘောသူတို့ကိုရှိန်းချောက်တဲ့သဘောအဲ့လိုလုပ်နေတဲ့လူရပ်တွေအများကြီးပါအဲနောက်တစ်ခါ ULAAA ကြောင့်မင်းတို့ဒီလိုခံရတယ်ဆိုပြီးတော့ ULAAA နဲ့ဆက်လက်ရန်တိုက်ပေးတာလည်းဖြစ်ပါတယ်အဲ့လိုရှင်မျိုးကိုတောက်ချောက်အခုတော့ကျင့်သုံးလာတာကိုကျွန်တော်တွေ့ရပါတယ်
အခုလိုရခိုင်ပြည်နယ်မှာဒေသခံတွေစီးပွားရေးလုပ်ငန်းရှင်တွေလူမှုကူညီရေးလုပ်ငန်းသူတွေကိုစစ်ကောင်စီကဖမ်းဆီးနေရဆိုတော့မိသားစုဝင်တွေရဲ့ပြောဆိုချက်နဲ့ပတ်သက်ပြီးစစ်ကောင်စီပြောခွင့်ရဘက်ကတုံ့ပြန်ချက်ကိုတော့မရသေးပါဘူးဖမ်းဆီးခံသူတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတည်င်းတစုံတရာထုတ်ပြန်ထားတာလည်းမရှိသေးပါဘူးခင်ဗျာ